ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကဗျူဟာမြောက်ဆာဗာစတူဗိုမြို့ကသင်္ဘောကျင်းကိုပေါ်တူဂီနီမှာယူကရိန်းဘက်ကဒုံးကျည်နဲ့တိုက်ခတ်မှုကြောင့်လူ24ဦးဒဏ်ရာရှိခဲ့ပြီးသင်္ဘောနှစ်စီးပျက်စီးကသင်္ဘောကျင်းရဲ့နေရာအချို့မီးလောင်ခဲ့တဲ့အကြောင်းရုရှားအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ယူကရိန်းဘက်ကခရုစ်ဒုံးကျည်10ဇင်းနဲ့မောင်းသူမသင်္ဘော3ဇင်းသင်္ဘောကျင်းကိုတိုက်ခတ်ခဲ့တဲ့ခေတ်ရမှာရုရှားကလေကြောင်းရန်ကာကွယ်ရေးကနေပြီးတော့ drone ကြီး9ဆင်းနဲ့မောင်းသူမဲ့သင်္ဘောတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောဆိုပါတယ်ဒီသင်္ဘောချင်းဟာရုရှားရဲ့ပင်လယ်နဲ့ရေရင်အုပ်စုအတွက်ရေးပါတဲ့အဓိကအခြေစိုက်စခန်းတစ်ခုဖြစ်ပါတယ်ဒီချိန်ထဲမှာပဲရုရှားရဲ့တိုက်ခိုက်မှုတွင်အရသာ3ဦးထက်မနည်းသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့တယ်လို့လည်းယူကရိန်းသမ္မတရုံးကထုတ်ပြန်ပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းအိုဒစာဒေသမှာအာယုံမတက်မီရုရှားဘက်ကတိုက်ခိုက်မှုကြောင့်ဒင်ညိုမြစ်ပေါ်ကယူကရိန်းသီးနှံတင်ပို့မှုရဲ့အချက်အခြာဒေတာဖြစ်တဲ့ Ismail Krayin ရှိစိတ်ကန်းနဲ့အရက်ဘက်အခြေခံအဆောက်အုံတွေလည်းပျက်စီးသွားခဲ့ပါတယ်။ပုံတူးနေမှာပဲဒီလိုအရက်ဘက်အခြေခံအဆောက်အုံတွေပေါ်တိုက်ခိုက်မှုတွေရပ်ဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။ရုရှားဘက်ကပင်လယ်နဲ့ကောက်ပဲသီးနှံတင်ပို့မှုသဘောတူညီချက်ကနေနှုတ်ထွက်ပြီးလွန်ခဲ့တဲ့နှစ်လနီးပါးအတွင်းယူကရိန်းစစ်ကမ်းတွေကိုတိုက်ခိုက်ခံရတာ22ကြိမ်ရှိပြီလို့ယူကရိန်းဆိုင်ရာလူသားချင်းစာနာထောက်ထားမှုညင်ညာရေးဒင်းနစ်ဘရောင်းကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။